Tamara Uden Se Usaune, Soya Ye, Nanya Da, the Dan Dwee, Jubian Biangle Muri, Tia Ong, Malone Nangabu, Digginin Jimare, Shuton Hilaganima, Kozalega, Wiban Lai Jabare, Nangaye, Lumuye, Siwaye, Kesari Damaka, Tayin de Dariga, Primuto, Jerry to a Sawyan Murima, Anne Jadi Shire, Lule, Taubia, Josu Kejaraba, Abjasongur, Fu in Yamabaye, the Dinna, Mammy Kaga, Dinja Pitabarishim.
ဟုတ်ကဲ့ပါပြည်အောင်စုအစိုးရအနေနဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးပြည်ပြောင်းလဲမှုလှုပ်ဆောင်ရမှာအမှန်တကယ်တည်မြဲတဲ့အောင်မြင်တဲ့ပြည်ပြောင်းလဲမှုလှုပ်ဆောင်နိုင်ရမှာရှိကြောင်းပြည်သူ့လွှတ်တော်နဲ့ပြည်အောင်စုလွှတ်တော်တွေမှာလွှတ်တော်ကိုယ်စားလှယ်တွေကအခုလိုထောက်ပြဝေဖန်ခဲ့တာဖြစ်ပါတယ်2003ဆထောက်ဘဏ္ဍာရေးနှစ်ရဲ့ပထမ6လပတ်အတွက်အမျိုးသားစီမံကိန်းဆောင ရင်မူတည်သူလွတ်တော်ကိုယ်စားလှယ်ဦးအေးမောက်ကခုလိုထောက်ပြဝေဖန်ခဲ့ပါတယ
်။ရောင်စုအစိုးရဝန်ကြီးဌာနများဟာတိုင်းဒေသပြည်နယ်ဝန်ကြီးဌာနများနဲ့တိုက်ရိုက်ညှိနှိုင်းဆောင်ရွက်မှုများမရှိဘဲနိုင်ငံတော်သမရယုံနဲ့သာတိုက်ရိုက်ဆောင်ရွက်နေရပါသဖြင့်မူဝါဒပိုင်းနဲ့စီမံခန့်ခွဲမှုများအလျင်မြန်ပြည်ပင်ပြောင်းလဲဆောင်ရွက်ရလိုအပ်နေသည်တွေ့ရှိရပါတယ်
။ဒီပြင်မြန်မာနိုင်ငံအနေနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုမှာအလွန်အားနည်းနေကြောင်းအခွန်ကောက်ခံမှုအပိုင်းမှာလည်းအားနည်းချက်တွေရှိနေရကြောင်းအခွန်ကောက်ခံမှုကိုစနစ်တကျကောက်ခံဖို့အရေးတကြီးလိုအပ်နေပြီဖြစ်ကြောင်းဦးအေးမောက်ကအခုလိုတင်ပြခဲ့ပါသေးတယ်
။ငွေကြေးတိုးတက်မှုတွင်အဓိကကျသည့်ဗဟိုဘဏ်ကိုအရေးသွေးပြေဝသူအရေးချင်းတွေ့ကြုံရှိသူများပါဝင်စေသင့်ပြီးဒီကွယ်အပေါ်မူတည်၍လွတ်လွတ်လပ်လပ်ဆောင်ရွက်နိုင်ရန်သက်ဆိုင်ရာဝန်ကြီးဌာနဤတွေ့ဝိုက်ထိန်းချုပ်မှုတို့မှလုတ်ကင်းအောင်ဆောင်ရွက်သင့်ကြောင်းသုံးသပ်ရရှိပါလေ။ဆယ်မြောင်းတာတမန်ကြီးလက်ဖွံ့ဖြိုးရေးလုပ်ငန်းများဆောက်လုပ်ရေးလုပ်ငန်းများဤအမှန်တကယ်ဆောင်ရွက်မှုများကိုထဲထဲဝင်ဝင်လုပ်ငန်းပြည်သူမှုငွေကြေးသုံးစွဲမှုအကြီးအသေးတို့ကစနစ်တကျစံနှုန်းများဖြင့်ဝင်လင်းမြင်သာစွာစီစစ်သင့်ပါလေ။တိတောကဏ္ဍသတ္တုကဏ္ဍများမှာတရားလုံဆောင်ရွက်နေမှုများကိုနိုင်ငံတော်အစိုးရအနေဖြင့်ပြက်ပြက်သားသားဥပဒေတိုင်းရေးယူဆောင်ရွက်တင်ပါတယ
်တည်သူလွတ်တော်အစည်းအဝေးပွဲမှာလည်းလက်ရှိအစိုးရအုပ်ချုပ်နေတဲ့၅နှစ်တာကာလအတွင်းတရားရေးမှန်တိုင်ဟာအကြမ်းဖက်လိုက်စားမှုအများဆုံးမှန်တိုင်တစ်ခုဖြစ်နေကြောင်းလွတ်တော်ကိုယ်စားလှယ်တွေကတင်ပြခဲ့ကြပါတယ်ဒါပြင်တရားရေးမှန်တိုင်ဟာပြုရင်ပြောင်းလဲဖို့အခက်ဆုံးခံနာတစ်ခုဖြစ်နေတယ်လို့လည်းရွှေပြည်သားမဲဆန္ဒရင်းကပြည်သူလွတ်တော်ကိုယ်စားလှယ်ဦးတင်မောင်ဦးကအခုလိုထောက်ပြဝေဖန်ခဲ့ပါတယ
်ဒီနေ့မျိုးနဲ့မှာဘိုးဆုံးလေးမှုတွေအလုံးများတာတော်မှုပြည်သူဟာညာချင်းအပြေမထွေရတော့ပါဘူး
ကမ္ဘာ့လက်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်သူရဦးအောင်ကိုကလည်းလက်ရှိတရားရေးမှန်တိုင်ရဲ့လှုပ်ဆောင်မှုတွေကိုအမြန်ဆုံးပြင်ဆင်တင်တယ်လို့အခုလိုထောက်ပြဝေဖန်ခဲ့ပါတယ
်။အမှုတွေမှာတရားဥပဒေဥပဒေရုံးအတောင်ကြီးသူအချို့အထွေအုပ်ချုပ်ရေးစီဗင်သားယာစာရုံးရမဘုံရုံးတို့အတောင်ကြီးသူအချို့တွေပါဝင်ပတ်သက်နေရပါတယ်။တချို့အမှုတွေမှာရေးစားတူမိုက်တွေကိုငားရမ်းပြီးတော့မှအင်အားဖြင့်မြေအဆောက်အဦကိုကျူးကျော်ဝင်ရောက်သိမ်းပိုက်မှုတွေဒီဥပဒေမဲ့လှုပ်ဆောင်နေရတယ်ပဲ။တွေ့ရပါလေအဲ့လိုအမှုတွေကိုကော်မတီနဲ့ကုစုစည်းထားပါလေ
တောင်းကလာပါမဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်သိန်းလင်းကတော့အစိုးရအနေနဲ့တိုင်းရင်းသားဒေသတွေကိုဖွံ့ဖြိုးတိုးတက်ဖို့လှုပ်ဆောင်ပေးနေပေမဲ့အမှန်တကယ်တိုင်းရင်းသားတွေရရှိမှုအားနည်းနေကြောင်းတိုင်းရင်းသားဒေသဖွံ့ဖြိုးနိုင်မှုတိုင်းရင်းသားလုပ်ငန်းရှင်တွေကိုလုတ်ကင်ခွင့်ပေးဖို့တင်ပြတောင်းဆိုသွားခဲ့ပါတယ
်ဒီလိုမြေလနေရိုင်းများလုတ်ပိုင်ခွင့်ကိုဒေသခံတိုင်းရင်းသားများကိုပူဇော်ပေးချထားသေးတယ်လို့ထင်ပါတယ်ဒီလိုမြေလလုတ်ပိုင်ခွင့်ကိုအကြောင်းပြုပြီးဒေသခံတိုင်းရင်းသားမဟုတ်သူများလုတ်ပိုင်ခွင့်ရနိုင်ကြမယ်ဆိုရင်အနာဂတ်မှာတိုင်းရင်းသားလူမျိုးများလူမျိုးခံရပြီးတော့မှလူမျိုးပြောင်းမှဆိုးရိမ်နေရပါတယ်။နိုင်ငံသားတိုင်းမြေလူမြေသားလျှောက်ထားလုတ်ပိုင်ခွင့်ရှိတယ်လို့ပြဋ္ဌာန်းထားပေမဲ့ဒေသခံတိုင်းရင်းသားကူတာမြေလူမြေသားလုတ်ပိုင်ခွင့်ကိုပူဇော်ပေးချထားမယ်ဆိုရင်တိုင်းရင်းသားတို့၏အခွင့်အရေးကိုကာဝယ်စောင့်ရှောက်ရရောက်မယ်လို့ကျင်းယူဆက်ပါတယ်
မကြခင်ပြီးဆုံးတော့မဲ့လွတ်တော်တက်တမ်းမှာလွတ်တော်အသီးသီးကဖွဲ့စည်းထားတဲ့သက်ဆိုင်ရာလွတ်တော်ကော်မတီတွေကနေအစိုးရရဲ့လှုပ်ဆောင်မှုတွေအပေါ်အစီရင်ခံစာအနေနဲ့လွတ်တော်ကိုတင်သွင်းကြရမှာတော်ကိုယ်စားလှယ်တွေကအစိုးရရဲ့လှုပ်ဆောင်ချက်တွေကိုအခုလိုထောက်ပြဝေဖန်နေကြတာဖြစ်ပါတယ်ရှင်